ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတော့မယ့် G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုဆက်ကျင်ကြသူတွေနဲ့အရင်းရှင်ဝါဒီဆန့်ကျင်ရေးဆန္ဒပြသမားတွေဟာဂျာမနီရဲတပ်ဖွဲ့တွေကကြာတပရိနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တောက်ကြာနေ့စနေနေ့မှာကျင်းပဖို့ရှိတဲ့ G20 စီးပွားရေးညီလာခံကိုဆန့်ကျင်တဲ့ဆန္ဒပြပွဲမှာလူတွေထောင်နဲ့ချီပြီးတော့ပါဝင်ဆန္ဒပြခဲ့ကြတာပါ။ညီလာခံတယောက်ဟုတ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲလ်တို့ကြာတော့ဒီနေ့နေခင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။ထောင်ထဲရှိတဲ့ဆန္ဒပြသူတွေကဟမ်ဘတ်မြို့ကတမဲဝင်50ကြီးမှစုဝေးပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ရင်ဆိုင်တွေ့ခဲ့ရတာဖြစ်ပြီးတချို့ကပလင်းနေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ရဲတပ်ဖွဲ့ဝင်တွေကလည်းဆန္ဒပြသူတွေကိုမီးတပ်ပိုက်တွေငှက်ကောင်းရည်တွေနံပါတ်ထုတ်တွေနဲ့ပြန်လည်ပြီးတော့ခုခံခဲ့ကြပါတယ်။မျက်နှာဖုံးဝိတက်ဆင်ထားတဲ့ဆန္ဒပြသမားတွေဟာလမ်းတွေကိုဆောက်လုပ်ရေးလုပ်ငန်းတုံးကိရိယာတွေနဲ့ပိတ်ဆို့ထားပြီးတော့အသေးစားမီးရှို့မှုတွေပြုလုပ်ခဲ့တာတွေ့ရပါတယ်။ကားတွေကိုမီးတင်ရှို့မှုအပါအဝင်ထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းဒေတာတွင်တင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဆန္ဒပြသမားတွေဟာပလင်းနေတခြားအရာဝတ္ထုတွေနဲ့ပစ်ပေါက်တာတွေပြုလုပ်ခဲ့ကြောင်းဟမ်ဘတ်မြို့ရဲတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဆန္ဒပြသူစုစုပေါင်း3000ကျော်ဟမ်ဘတ်မြို့ကိုလာရောက်ပြီးတော့ထိပ်သီးညီလာခံကိုဆန္ဒပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီထဲက8000လောက်ဟာဥရောပရဲ့တခြားဒေသတွေကနေလာရောက်တဲ့အကြမ်းဖက်လက်ဝဲအမြင်ရှိသူတွေဖြစ်တယ်လို့ရဲကပြောပါတယ်။